ဒီကနေ့စတင်ဆွေးနွေးတဲ့အစည်းအဝေးမှာအစိုးရနဲ့ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကတွေ့ဆုံခဲ့ခြင်းကသဘောတူညီမှုမရခဲ့တဲ့အချက်လက်တွေကိုဘယ်လိုနှိမ့်လန့်ချမလဲဆိုတာကိုပြန်လည်သုံးသပ်တာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတဲ့ကရင်ရှမ်းကရှင်ဒေသတွေမှာလက်တလောတိုက်ပွဲတွေပြန်လည်ဖြစ်ပေါ်လာပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာလည်းပြည်လဲရေးကိုဥမတီတဲ့အသွင်ပြောင်းလာမှုအနေအထားတွေကြောင့်ဒီအခြေအနေတွေကိုပြန်လည်သုံးသပ်ဆွေးနွေးနေတယ်လို့ NCCT အဖွဲ့ခေါင်းဆောင်ဦးနိုင်ရံသားကပြောပါတယ
်ဒီနေ့ကျွန်တော်ဆွေးနွေးပွဲကပြီးလာတဲ့ဒီသဘောမတူညီနိုင်တဲ့အချက်လက်တွေပေါ့လေရုပ်ဘက်ကတင်ထားတဲ့ပြည်တော်စုတပ်မတော်တိဆောက်ရေးကိုလာမဲ့နိုင်ငံရေးဆွေးနွေးပွဲမှာဆွေးနွေးသွားဖို့ဆိုတဲ့ဟာကအခြေခံအချက်နေနဲ့အရင်ကသဘောတူထားပြီးသားဖြစ်တယ်။ဒါပေမဲ့ဒီအပတ်ကျတော့အစိုးရဘက်ကလက်မခံဘူးဗျ။အဲ့ဒါကိုပြည်တော်စုတပ်မတော်ရေးရာဆိုပြီးတော့မှဆိုင်ရာပေါ့နော်ကိစ္စကိုဆွေးနွေးရန်ဆိုပြီးတော့မှပြင်တယ်။သူတို့ဘက်ကလည်းတစ်ဖက်ကအဲ့ဒီအချက်ထဲမှာပဲသူတို့ပါဖြိထားလဲဆိုတော့လက်ရှိတပ်မတော်မှာတိုင်းသားလူမျိုးစုံပါဝင်ပြီးသားဖြစ်တယ်ဒါဟာပြည်တော်စုတက်မတော်ဖြစ်တယ်ဆိုပြီးတော့မှသူတို့ကပြောတာပြန်ရောဆိုလိုတာကတော့အင်္ဂလိပ်ဘက်ကအစုပြုတဲ့တက်မတော်ကိုပြည်တော်စုတက်မတော်အသွင်ဆောင်ဖို့နော်အဲ့ဒါကိုပြုပြင်တည်ဆောက်ဖို့ဆိုတဲ့အပိုင်းကိုသူတို့ကတော့ညှင်းပယ်ချင်တဲ့သဘောပါတယ်အဲ့ဒီကိစ္စကိုဘယ်လိုနည်းနဲ့နှိမ့်လန့်ရှာမလဲပေါ့လေ
ပြည်ခဲ့တဲ့စက်တင်ဘာလကုန်ပိုင်းကပြည်တော်စုငြိမ်းချမ်းရေးဖို့ဆောင်ရွက်လုပ်ငန်းကော်မတီဒုက္ခရာဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့နဲ့ NCCT ကောင်းဆောင်တွေရန်ကုန်မြို့ကမြန်မာနိုင်ငံငြိမ်းချမ်းရေးဘဟုဌာနစီမတွဲဆောင်ဆွေးနွေးခဲ့ကြအစိုးရကိုယ်စားလှယ်တွေဘက်ကအပြစ်ခတ်ရက်ဆဲပြီးနောက်နိုင်ငံရေးဆွေးနွေးပွဲမစတင်ခင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပူးပေါင်းပြီးတိုင်းရင်းသားနယ်မြေအတွင်းမှာလုံခြုံရေးပူးတွဲလှုပ်ဆောင်မယ်လို့တင်ပြလာတာကိုတိုင်းရင်းသားတွေဘက်ကလက်မခံနိုင်ပဲဖြစ်ခဲ့ပါတယ်။ဒါအပြင်တနင်္ဂနွေလုံးအပြစ်ခတ်ရက်ဆဲရေးလက်မှတ်ထိုးပြီးနောက်နိုင်ငံရေးဆွေးနွေးပွဲတွေကရရှိလာတဲ့သဘောတူညီချက်တွေကိုမူလသဘောတူညီချက်အရလွှတ်တော်မှာအတည်ပြုလက်ခံသွားဖို့သဘောတူထားကြပေမဲ့အစိုးရဘက်ကလွှတ်တော်ကိုတင်ပြပြီးလွှတ်တော်ကပြန်ဆွေးနွေးပြင်ဆင်ပြီးမှအတည်ပြုမယ်ဆိုတာမျိုးတင်ပြခဲ့တာကိုတိုင်းရင်းသားခေါင်းဆောင်တွေဘက်ကလက်မခံပဲဖြစ်ခဲ့ပါတယ်အဲ့ဒီအစည်းအဝေးမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကခြားပြလာတဲ့တမတော်သဘောထား၆ချက်ကိုအစိုးရကိုယ်စားလှယ်တွေဘက်ကခြားပြဆွေးနွေးလာခဲ့တာဟာနှစ်ဖက်လက်ရှိသဘောတူညီမှုရရှိထားတဲ့စာချုပ်ပါအချက်တွေနဲ့ကန့်ညီမှုမရှိပြန်ဖြစ်နေပြီးအပြစ်ခတ်ရက်ဆက်ရေးသဘောတူစာချုပ်အတွက်အစကနေပြီးပြန်ဆွေးနွေးရမယ့်အခြေအနေတွေဖြစ်ခဲ့တယ်လို့လည်းသိရပါတယ်ဒီအခြေအနေတွေပါဝင်လက်ရှိငင်းငင်းရေးဆွေးနွေးပွဲရဲ့နောက်ဆုံးရလဒ်တွေအပေါ်ရှုံးငုံကြည့်လိုက်ရင်မြန်မာနိုင်ငံငင်းငင်းရေးဟာအလားပိုဝေးလာနေတယ်လို့ဖြစ်နေတယ်လို့ဦးနှဟန်သာကခုလိုပြောဆိုပါတယ
်နိုင်ငံရေးဆွေးနွေးပွဲမှာဒီလိုတည်ဆုံမှုရှိနေတယ်လို့တစ်ဖက်ကဒီတလောမှာဆိုရင်ဒီကာကွယ်ရေးဦးစီးချုပ်ကသူဂျပန်ကိုမသွားခင်မှာသူ့ရဲ့အပြောဆိုတွေကပေါ့လေ UNFC ညီလာခံကိုလည်းဝေဖန်တယ်လို့ဒီတိုင်းသားတွေဘက်ကလည်းအပြစ်ခတ်ရဆဲရေးဆွေးနွေးပွဲအပေါ်မှာခွင့်ကောင်းယူပြီးတော့ပေါ့ဗျာငင်အားတွေတူးချဲ့တယ်ထူဖောက်ဝင်ရောက်လာတဲ့စသဖြင့်ပေါ့လေဒါတွေကိုဝေဖန်သုံးသပ်လာတာရှိတယ်နောက်တစ်ခုကတော့စီရေးရပေါ့လေအခုတလောမှာဆိုရင် DGBA ရော KNLAPC ရောနောက် KNU နဲ့ပါတောင်ပိုင်းမှာလည်းဥမြဝတီဝန်ကျင်မှာဆိုတော့တော်တော်လေးကိုဆူညံလာတယ်မြောက်ပိုင်းမှာလည်းရှမ်း SSA ကိုတော်တော်လေးကိုဖိတိုက်နေတယ်နောက်ကချင်ကိုလည်းဒီတလောမှာတပ်မလေးနယ်ဘက်မှာလည်းတိုက်ပွဲတွေပူပြီးတော့ပြန်ဖြစ်လာဒါတွေကဆက်ဆက်ကြည့်လိုက်ရင်အလိုလိုဖြစ်လာတာမဟုတ်ဘူးလို့အင်္ဂလိပ်ထင်တယ်လေကာကွယ်ရေးဦးစီးချုပ်ကလည်းအပြောကလည်းတမျိုးပြင်းထန်လာတယ်နောက်နိုင်ငံရေးဆွေးနွေးပွဲမှာလည်းနားလည်မှုရနိုင်တဲ့အနေအထားမျိုးနဲ့ဆွေးနွေးတဲ့ပုံစံနဲလာတယ်ပေါ့ဗျာသူတို့ကြိုက်တဲ့ပုံစံကိုပဲသူတို့တွင်းတယ်စီရေးကလည်းပူပြီးတော့ဖြစ်လာတယ်ဆိုတဲ့အနေအထားမျိုးကိုချုပ်ငုံကြည့်ရင်ဒီနိုင်ငံရေးဆွေးနွေးပွဲအခြေအနေကတစုံလုံးကိုချုပ်လိုက်တော့အခြေအနေကတိတ်မကောင်းဘူး
ဒါကတော့ NCCT အဖွဲ့ခေါင်းဆောင်ဦးနှဟန်သာပြောသွားတာပဲဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေအနေနဲ့ကတော့ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်အစိုးရနဲ့တွဲဆုံဆွေးနွေးမှုတွေဆက်လုပ်သွားမှာဖြစ်ပြီးကြုံတွေ့နေရတဲ့အခက်အခဲတွေပေါ်နီလန့်ရှာဖြစ်ချင်းသွားကြမှာဖြစ်တယ်လို့လည်းဆက်ပြောပါတယ်ဒီအစည်းအဝေးကိုအော်တိုဘာ9ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးဆွေးနွေးပွဲကနေရလာတဲ့အချက်တွေပေါ် NCCT ခေါင်းဆောင်တွေကပြည်တော်စုငင်းချင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့နောက်ထပ်တစ်ကြိမ်ထပ်မံမတွေ့ဆုံခင် NCCT ခေါင်းဆောင်တွေအစည်းအဝေးခေါ်ယူကျင်းပပြီးဆက်လက်ဆွေးနွေးသွားဖို့ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ